အမေရိကန်ပြည်အောင်စုနဲ့အာရှ၅နိုင်ငံတို့ကမိဖက်တွေအဖြစ်ပူးပေါင်းပြီးစီးပွားရေးဖွံ့ဖြိုးမှုကိုမထိခိုက်စေဘဲလေးထုညဉ့်ညမ်းမှုရောပါရင်းနဲ့ကဘာကြီးပူနွေးလာမှုကိုကာကွယ်ဖို့စွမ်းရင်ထုတ်လုပ်မှုဉာဏ်ပညာအသစ်တွေပြီးထွင်ဖန်တီးကြမယ်လို့ကြေညာလိုက်ပါတယ်။ဒီစီစဉ်ကိုလာအိုစ်နိုင်ငံဗီယင်ရှင်းမြို့မှာကျင်းပနေတဲ့ဝန်ကြီးများအစည်းအဝေးမှာကြေညာလိုက်တာပါ။ဗီယင်ရှင်းမြို့ကနေ VOA သတင်းတောက် Scott Bob ရဲ့သတင်းဆောင်ပါကိုတင်ပြရမယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုဩစတြေးလျတရုတ်အိန္ဒိယဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလေထုညဉ့်ညမ်းမှုအန္တရာယ်ရောပါရင်းနဲ့ကမ္ဘာလေထုပုံနွေးလေတာတွေကိုကာကွယ်ဖို့စွမ်းရည်နည်းပညာအသစ်တွေကိုအတူတကွတည်ထင်ကြဖို့သဘောတူညီလိုက်ကြတာပါသမ္မတဘုရှ်ကလည်းစီးပွားရေးဖွံ့ဖြိုးမှုတွေလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲဖန်လုံအိမ်ဓာတ်ငွေကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေအန္တရာယ်ရောပါရင်းအတွက်နည်းပညာအသစ်တွေတည်ထွင်ဖို့အကောင်းဆုံးနည်းလမ်းပါပဲလို့ပြောဆိုလိုက်ပါတယ်ဒီသဘောတူညီချက်ရဲ့အနှစ်သာရကတော့နည်းပညာတွေတီထွင်ရေးပါပဲကီယိုတိုသဘောတူစာချုပ်ဟာလေထုညဉ့်ညမ်းမှုဖြစ်ထွန်းစေတဲ့စွန့်ထုတ်ဓာတ်ငွေရော့ပါးရေးထိန်းချုပ်ဖို့မဟုတ်ပဲတန့်ရှင်းတဲ့လောင်စာစွန့်ရင်အရေးမြစ်တွေကနေစွန့်ရင်အဖြစ်တစ်ဖြစ်လဲပြောင်းလဲသုံးဆွဲဖို့အားပေးတဲ့သဘောသက်ရောက်ပါတယ်အင်ဂျူရောပတ်ဝန်းကျင်ထိန်းသိမ်းရေးအရေးအသွေးညှိတင်ရေးကောင်စီအကြီးအကဲဂျင်ကော်နိုတန်ကဒီသဘောတူညီချက်အရ၆နိုင်ငံအနေနဲ့အကြံဉာဏ်တွေအရင်းအမြစ်တွေကိုဖလှယ်နိုင်ကြမှာဖြစ်တယ်လို့ပြောပါတယ်ဒီသဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုအတွက်ကီယိုတိုသဘောတူညီချက်စာချုပ်ကိုအစားထိုးဒါမဟုတ်ပေမဲ့ကမ္ဘာဥရုယာတီပြောင်းလဲနေတာကိုကာကွယ်ရေးအကောင့်ထည့်ဖော်ဖို့သဘောတူတယ်လို့သဘောသက်ရောက်ပါတယ်ဗီယင်ရှင်းမြို့မှာကျင်းပနေတဲ့ ARF အစည်းအဝေးမှာတော့ဩစတြေးလျနိုင်ငံသားရေးဝန်ကြီးအလက်ဇန်ဒါဒေါနာကတန့်ရှင်းတဲ့လောင်စာစွမ်းအင်အတွက်အာရှပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုကြေညာလိုက်ပါတယ်။တချို့လေထုညဉ့်ညမ်းမှုကိုဖြစ်စေတဲ့နိုင်ငံတွေ၊စစ်မှုထုံးကားတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေအကြားတန့်ရှင်းတဲ့စွမ်းအင်နည်းပညာရပ်တွေကိုပူးပေါင်းတီထွင်ကြံစားကြဖို့ဖြစ်တယ်လို့အခုလိုပြောပါတယ်
။ We all recognize the Asia Pacific region's increasing energy needs.We all recognize the fundamental
အာရှ Pacific ဒေသတွင်စွန့်အင်လိုအပ်ချက်တိုးလာတာကိုကျွန်တော်တို့အားလုံးအသိမှတ်ပြုပါတယ်။စီးပွားရေးဖွံ့ဖြိုးမှုဟာအဓိကကျအရေးကြီးတယ်ဆိုတာကိုလည်းအသိမှတ်ပြုပါတယ်။တစ်ချိန်တည်းမှာပဲပတ်ဝန်းကျင်ထိန်းသိမ်းရေးအရေးပါတဲ့အကြောင်းကိုလည်းကျွန်တော်တို့ဆွေးနွေးကြပါပါ
အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးရောဘတ်ဇိုလစ်ကတော့ဒီသဘောတူညီချက်အရစစ်မှုထွန်းကားတဲ့နိုင်ငံတွေအနေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရင်ဆိုင်နေရတဲ့ပြဿနာစိန်ခေါ်မှုတွေကိုပုံမှန်နားလည်နိုင်စေလာမှာဖြစ်တယ်လို့အခုလိုပြောပါတယ်
။ We have to listen to our developing country colleagues about some of their particular problems. India and China in particular both have huge development challenges.
ကျွန်တော်တို့ရဲ့လောက်ဖို့အကင်ပဲဖွံ့ဖြိုးတဲ့နိုင်ငံတွေရင်ဆိုင်နေရတဲ့တချို့ပြဿနာတွေကိုလည်းနားထောင်ပေးကြရမှာပါ။သူသဖြင့်တရုတ်နဲ့အိန္ဒိယနိုင်ငံမှာကြီးကျယ်လာတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်စွန့်အင်ကအရေးပါတဲ့အခန်းကနေစိန်ခေါ်နေတဲ့ပြဿနာကိုပါစဉ်းစားပေးကြရမှာပါ
ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတော့ဒီချက်နိုင်ငံသဘောတူညီချက်အစ်စ်ဟာမပြည့်စုံဘူးလို့ဝေဖန်နေကြပြီးတဘာဝပတ်ဝန်းကျင်ရဲ့အရေးမြစ်တွေကိုထိခိုက်စေနိုင်တယ်လို့ပြောဆိုနေကြပါတယ်။သောတာရှင်များရှင်တစ်ချိန်တည်းမှာပဲဒီကနေ့ကျင်းပတဲ့ ARF ကိုအာရှပစိဖိတ်ဒေသလုံခြုံရေးရာအစည်းအဝေးမှာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးရောဘတ်ဇိုလစ်ကမြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းကိုမြန်မာစစ်အစိုးရအုပ်စိုးနေတဲ့မြန်မာနိုင်ငံဟာဒေသတွင်းဒီမိုကရေစီထွန်းကားရေးအတွက်အန္တရာယ်ပေးနေတဲ့ကင်ဆာရောဂါလိုဖြစ်နေတယ်လို့လူကြားထဲမှာပြောဆိုလိုက်ကြောင်း AP သတင်းမှာဖော်ပြထားပါတယ်။နိုင်ငံပေါင်း24နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတက်ရောက်နေတဲ့အဲ့ဒီအစည်းအဝေးမှာမြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းလည်းတက်ရောက်နေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်စိုးရရည်တည်ချက်တွေအပေါ်မနှိမ့်ညွှန်းကြောင်းရှင်းရှင်းလင်းလင်းပြောဆိုလိုက်ပြီးမြန်မာနိုင်ငံရဲ့အခြေအနေတွေဟာတနည်းတခြားပုံမှန်ဆိုးဝါးလာပြီးတိုးတက်မှုအတွက်အရေးတကြီးမလုံဆောင်ခဲ့ဘူးလို့ Mr. Zolik ကသတင်းတောက်တွေကိုပြောဆိုခဲ့ကြောင်းသိရပါတယ်ရှင
်။ That have political problems like this, they actually become problems for the rest of us because it creates cancers within their societies that have a danger of spreading. So,
မြန်မာနိုင်ငံလိုနိုင်ငံရေးပြဿနာရှိနေတဲ့နိုင်ငံတွေဟာတကယ်တမ်းမှာကြံတဲ့ကျွန်တော်တို့တွေအားလုံးအတွက်လည်းပြဿနာဖြစ်လာနေတာဆိုတာကိုကျွန်တော်တို့ထောက်ပြဖို့ကြိုးစားနေတာပါ။ဒီနိုင်ငံတွေဟာသူတို့ရဲ့လူပေါင်းအတိုင်းဝိုင်းထဲမှာကင်ဆာရောဂါပြက်ပွားလာမဲ့အပြင်းမလဲဖြစ်နေတဲ့အန်ဒရီတွေကိုဖန်တီးနေတာလည်းဖြစ်ပါတယ်
တော်ရရှိများရှင်အမေရိကန်ပြည်ထောင်စုရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးရောဘတ်ဇိုလစ်ကမြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းကိုလူကြားထဲမှာအဲ့ဒီလိုပြောဆိုလိုက်ပြီးမြေဦးညံဝင်းကတော့တုံ့နှိပ်ပါဝေဘာမှတုံ့ပြန်ခြင်းမရှိဘူးလို့သတင်းတွေမှာဖော်ပြထားပါတယ်